ဧပြီလအတွင်းကျင်းပဖို့မှန်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို23ရာစုပင်လုံညီလာခံစရုပ်သားချင်းကျင်းပဖို့ထပ်မံရွှေ့ဆိုင်းလိုက်တဲ့အကြောင်းတင်ဆက်ပေးသွားမှာပါ2020ခုနှစ်ပရမလီလာပဖြစ်တဲ့ဧပြီလအတွင်းမှာပြည်ထောင်စုငင်းချာရေးညီလာခံခေါ်23ရာစုပင်လုံစရုပ်သားချင်းအစည်းအဝေးကျင်းပဖို့အစိုးရနဲ့အပြည့်ရတိုင်းသားလက်နက်ကန်ကောင်းဆောင်တွေသဘောတူညီထားကြပြီးမဲ့လဲ COVID-19 ကူးစက်ရောဂါဖြစ်ပွားနေတဲ့အချိန်တွေကြောင့်ကျင်းပဖို့ရက်ရွှေ့ဆိုင်းခဲ့တယ်လို့ပို့မြူရာလူမျိုးရေးဖွဲ့ချုပ်နိုင်ရကဘူမူကြီးခွန်ဥက္ကာကပြောပါတယ်
2020ရဲ့ပထမလီလာပမှာကျင်းပအဆုံးဖြတ်တာပေါ့မမျော်လင့်ဘဲနဲ့ကမ္ဘာကပ်ရောဂါဝင်လာတော့အခုမှားတာပေါ့ဗျာဒီလေလာပါပေါ့အတွင်းမှာပြောင်းပြေးသားမယ်ဆိုပြီးတော့အမြန်ဆုံးဖြစ်နိုင်အောင်ပေါ့ဒီလေလာပါကမေ၊ဇွန်၊ဇူလိုင်၊ဩဂတ်ပေါ့ဗျာဩဂတ်မှာတန်ရင်မှာဖြစ်နိုင်အောင်ပြေးသားမယ်ဆိုတဲ့အဖြစ်အပျက်ရှိပါ
ပြီးခဲ့တဲ့ဇန်နဝါရီလကအစိုးရကိုယ်စားလှယ်ဖွဲ့နဲ့အပြည့်ရတိုင်းတာလက်နက်ကိုင်ဆယ်ဖွဲ့တို့အပါအဝင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစရည်သဘောတူညီစာချုပ် NCA အကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းစည်းဝေး GICM မှာဧပြီလအတွင်း23ရက်စုပင်လုံညီလာခံစရုပ်သားချင်းကျင်းပဖို့ဆုံးဖြတ်ခဲ့ပေမဲ့လက်ရှိကပ်ရောဂါအခြေအနေကြောင့်ရွက်ရှိဆိုင်လိုက်ရတာပါမြန်မာငင်းချမ်းရေးကော်မရှင်ဖွဲ့အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကတော့23ရာစုပင်လုံညီလာခံစရုပ်သားချင်းကျင်းပဖို့ရက်သေးသေးကြက်ကြက်မတတ်မှတ်နိုင်သေးပေမဲ့ကျင်းပနိုင်အောင်ပြင်ဆင်နေတယ်လို့ဆိုပါတယ
်။ဒီလိုတွေကတော့ဒီညီလာခံလို့ကိုယ်အတွက်ပြောတဲ့နည်းမျိုးကိုသူတို့ကလည်းမလုပ်နိုင်ဘူး။ဒီမှာလည်းတော့မေလ၄ရက်နေ့မှာသူတို့လည်း online ပါသူတို့ရှိနေတဲ့ပြည်ရင်အစိုးရကလည်းရှိနေတယ်။အဲ့ဒါဒီနော်ဆက်ပြီးတော့ဒီအဆင့်လိုက်တွေတောင်းဆိုပေါ်မှာရှိတယ်။ဒီလားလုပ်ဖို့တော့2020တန်းမျိုးရှိနေတဲ့ဆက်ဥစ္စာတွေဆက်တော့လုပ်နေတယ်။ဒါပေမဲ့ကျော်လို့ရှိမှာတော့ COVID ကလည်းဖြစ်နေတဲ့အတွက်ရက်တွေပေါ်လို့တော့ဒီ PDG ဖီလို GIC ရုပ်ပါလေဒါတော့ပြည်စစ်တမ်းမှာဖြစ်တယ်လို့။ဘုန်းကြီးကတော့ပြည်စစ်တွေရဲ့ဖြစ်နေတယ်ပြောလို့
ဒီဧပြီလ22ရက်နေ့မှာလည်းအပြည့်ရတိုင်းသားလက်နက်ကိုင်ဖွဲ့ဆယ်ဖွဲ့ရဲ့ကိုယ်စားလှယ်တွေကလည်း online ကနေတဆင့်အစည်းအဝေးကျင်းပခဲ့ရမှာလာမယ့်2020ခုနှစ်ဒုတိယလေးလပပင်လုံစည်းဝေးမှာတင်ပြနိုင်ဖို့အတွက်ဖက်ဒရယ်အခြေခံမူပုံသဘောတူညီချက်တွေကိုဆွေးနွေးခဲ့တယ်လို့ဘူမူကြီးခေါ်ကာကပြောပါရယ်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကော23ရာစုပင်လုံညီလာခံမှာလက်ရှိမြန်မာစစ်သားနဲ့စစ်ရေးအသင်းမှနေစေအေရခိုင်လက်နက်ကိုင်ဖွဲ့ TNL တန်းပလောင်တပ်ဖွဲ့နဲ့ကိုကတာဖွဲ့တို့ပါဝင်ဖို့ဟာမသေးချသေးပါဘူးအထူးသဖြင့်မြန်မာအစိုးရကနေမတရားသိမ်းတဲ့အကြမ်းဖက်ဖွဲ့လို့သတ်မှတ်ထားတဲ့ AA ပါဝင်ဖို့ဟာပုံပြီးတော့ခက်ခဲနေပါတယ်။ဘူမူကြီးခေါဥက္ကာကတော့လက်ရှိကာလမှာစစ်ရေးကိုရပ်ဆိုင်းပြီးနိုင်ငံရေးတွေးဆမှုအပိုင်းကိုအားစိုက်သင့်တယ်လို့အကြံပြုထားပါတယ်
။ချိန်နဲ့ရောက်ရက်ကိုတုံးသတ်မဲ့ကြေနာဒီချိန်ကစစ်ရေးကိုခဏခြုံထားပြီးတော့နိုင်ငံရေးကိုပိုအားစိုက်ရမယ့်ချိန်တော့ကျွန်တော်တို့တော့ယူဆလာဘူး။ဒီတော့လည်းဒီစကော့တီတိုင်းခေါင်းဆောင်တိုင်းကကိုယ်ကဘာညီဆွမ်းတူရှိတယ်ဆိုတော့ကျွန်တော်တို့လည်းဝေဘာတုံ့ပြန်ခြင်းမလုပ်ချင်ပါဘူး။ဟိုပတ်ဝန်းကျင်ပတ်သက်မှုကိုတော့ဒီကောင်းဆောင်တွေထက်သေးစဉ်းစားတဲ့လို့တော့အကြံပြုချင်တာပါဗျာ
။ပြီးခဲ့တဲ့2018ခုနှစ်မှာကျင်းပခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံတတိယကြိမ်စီဝေးပြည်တနောက်မှာငင်းချမ်းရေးညီလာခံဟာတနစ်ကြော်ကြာရပ်နှားခဲ့ရပါတယ်။ NCA သဘောတူညီချက်ရပြည်ထောင်စုငင်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့သဘောတူညီထားတာဖြစ်ပေမဲ့ပြည်ထောင်စုကခွဲမထွက်ရေးဆိုတာနဲ့သမ္မတတော်တခုတည်းဖြစ်ရေးမှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့တာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယကြိမ်စီဝေးကူတာနောက်ဆုံးကျင်းပနိုင်ခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်